တရုတ်ပြည်သူသမ္မတနိုင်ငံကိုတရားဝင်ခီးစဉ်ဖြစ်ဒေါက်ဆန်းစုကြည်ကိုဖိတ်ကြားဖို့ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးယာဟူလန်ကပြောဆိုတဲ့အကြောင်းတရုတ်သတင်းမီဒီယာတချို့မှရေးသားကြပါတယ်။လိလာသုံးသက်သူတွေကတော့တရုတ်အနေနဲ့အင်းကြီးချင်းနိုင်ငံရဲ့အတိုက်ခံခေါင်းဆောင်တဦးကိုဖိတ်ကြားဖို့ဆိုရမှာသက်ဆိုင်ရာအစိုးရဘက်နဲ့ညှိနှိုင်းသဘောတူပြီးသားဖြစ်နိုင်တယ်လို့ဒေတာရင်းဩဇာဟန်ချက်ထိန်းနိုင်ဖို့ကြိုးပမ်းမှုတရားလည်းဖြစ်မယ်လို့ယူဆကြပါတယ်။ကိုသားညွန့်ဦးကစုံစမ်းမေးမြန်းထားပါတယ်ရှင်။
တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားမှာအတူရှင်တွဲနေထိုင်ရေးမှု၅ချက်ကိုအခြေခံတဲ့တရုတ်မြန်မာဆွေမျိုးပေါက်ဖော်ချစ်ကြည်ရေးလက်မှတ်ထိုးခဲ့တာအခုဒီ2014ခုနှစ်မှာ260ပြည့်တဲ့အချိန်နဲ့တိုက်တိုက်ဆန်ဆန်ဆိုလိုပဲမြန်မာနိုင်ငံဘက်ကအခုလိုဒီတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုတရားဝင်ဖိတ်ကြားမယ်ဆိုတဲ့သတင်းတွေဖြစ်လာတာပါဒီမတန်ငင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အဖွဲ့တွေတရုတ်နိုင်ငံကိုတွားရောက်လေပတ်လီလာတာမျိုးတွေရှိပါတယ်ဒါပေမဲ့လည်းကမ္ဘာနိုင်ငံရဲ့ရက်ကိုလှည့်လည်နေတဲ့ဒေါက်ဆန်းစုကြည်အနေနဲ့အင်းကြီးချင်းတရုတ်နိုင်ငံကိုဘယ်တော့သွားမလဲဆိုတာကိုတော့အများကစိတ်ဝင်စားကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူရောဒေါက်ဆန်းစုကြည်ရဲ့ပြောခွင့်ရသူကပါတရုတ်နိုင်ငံဘက်ကတရားဝင်ဖိတ်ကြားတယ်ဆိုတဲ့စာမျိုးဒေါက်ဆန်းစုကြည်ဘက်ကလက်ခံရရှိတာမျိုးတော့မရှိသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကိုဆက်သွယ်မေးမြန်းထားပြီးမယ်လို့လည်းပြန်လည်တုံ့ပြန်အတည်ပြုပြောဆိုတာမရှိသေးပါဘူး။မြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမှာလက်တလောအဖြစ်တော့တရုတ်ကထိတ်ဆုံးမှရှိနေပြီးတော့လဘရောင်းတောင်စီမံကိန်းမျိုး၊နောက်မြစ်စုံစီမံကိန်းမျိုးအတော်လေးကိုပေါ်လောထစရာစီမံကိန်းတွေမှာလည်းတရုတ်ကပါဝင်ပတ်သက်နေရပါဘလို့ပဲဖြစ်ဖြစ်ဒီအခုလိုတရားဝင်ဖိတ်ကြားလို့ဒေါက်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်နိုင်မယ်ဆိုရင်ဒီနှစ်နိုင်ငံကြားမှာအပြန်အလှန်အခင်းကျင်းကောင်းမွန်မဲ့အခြေအနေဖန်တီးနိုင်မှုအတွက်ခွန်လန်းဖြစ်လိမ့်မယ်လို့နိုင်ငံရေးလေလာသူဒေါက်တာရေမျိုးသိန်းကတော့ယူဆပါတယ
်ဒါကကျွန်တော်တို့ဒီတရုတ်နဲ့မြန်မာနိုင်ငံဆက်ဆံရေးမှာကျွန်တော်ရှိနေတဲ့တရုတ်ပြည်သူလူထုနဲ့ကျွန်တော်ဓမ္မပြည်သူလူထုခြားဆက်ဆံရေးမှာရှိနေတဲ့အဖို့ထက်လေးတွေတော့အဆင်မပြေမှုလေးတွေကိုအဲဒေါက်ဆန်းစုကြည်ရဲ့ဒီဥဆောင်မှုလေပေါ့ဗျာအဲနိုင်ငံခြားမှာဘယ်သူနိုင်ကိုနိုင်အချင်းချင်းလေးတစ်ခုကိုဖန်တီးနိုင်မယ်ဆိုလို့ရှိရင်တော့အဲကျွန်တော်အမြင်အားဖြင့်ကောင်းမွန်တဲ့ခီးစဉ်တစ်ခုဖြစ်လာလိမ့်မယ်လို့မြင်တယ်ဗျာ
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းမြစ်ဆုံစီမံကိန်းကိုပြန်ဆနိုင်ဖို့လဲဂျူပန်စီအိုနေတဲ့ဆိုတဲ့သတင်းတွေကထွက်ပေါ်နေပါတယ်အထူးသဖြင့်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လိုမျိုးSSC ပုံလင်းလူဖွဲ့စည်းလိုမျိုးအတက်ခံဖွဲ့စည်းတွေကိုဒီတရုတ်နိုင်ငံကိုဖိတ်ကြားပြီးဆွေးနွေးတဲ့အခါမှာလဲမြစ်ဆုံကိစ္စပြန်ဆနိုင်ရေးကိုစကားဆပြောဆိုတာမျိုးတွေရှိတယ်လို့သိရပါတယ်။ဒါကြောင့်မို့တရုတ်ရဲ့ကျိုးစီးပွားရေးကဆက်ဆံခြင်းဖြစ်တယ်လို့ဒေါက်တာရေမျိုးသိန်းကတော့မြင်ပါတယ်။တရုတ်နိုင်ငံမှာခြေစိုက်တဲ့မြမရေးလေးလာသူဒေါက်တာလှကျော်စိုးကတော့တရုတ်နိုင်ငံရဲ့မူဝါဒအရဆိုရင်တော့သက်ဆိုင်ရာအစိုးရနဲ့ညှိနှိုင်းပြီးတော့ဒီအစိုးရဘက်ကခွင့်ပြုမှုမပါဘဲနဲ့တော့တက်ခံခေါင်းဆောင်စုတွေကိုဖိတ်ဖို့မဖြစ်နိုင်ဘူးလို့သူကသူ့မြင်ပြောပါတယ
်။သူတို့ရှိမှာတော့အမြင်နှစ်မျိုးရှိကြတယ်တစ်ခုကတော့ဗာလဲဆိုတော့ဗမာပြည်အဲ့လိုပြောင်းတာကိုကြိုက်တဲ့လူလည်းရှိပါတယ်အဲတချို့ကတော့ဒီဗမာပြည်ကိုဒီအနောက်တိုင်းနိုင်ငံတွေကတအားဆက်ဆံလာတာဟာသူတို့နိုင်ငံကိုထိမ့်ဖို့ပေါ့နော်သူတို့နိုင်ငံကိုထိမ့်ချုပ်ဖို့လုပ်တယ်လို့မြင်တဲ့လူလည်းရှိတယ
်ဟုတ်ကဲ့ကျွန်တော်တို့သတိထားမိသလောက်တော့တရုတ်ဆိုအနေနဲ့ကတော့ဒီအင်းဒီလက်ချင်းနိုင်ငံနဲ့ဆက်ဆံအဓိကပေါ့နော်ဒီအစိုးရအုပ်ချုပ်သူဘိုင်းနဲ့ကိုအဓိကထားပြီးတော့ဆက်ဆံတယ်မျက်နှာမပြည့်အောင်ဆက်ဆံတယ်ဒါပေမဲ့အခုအတိုက်ခံခေါင်းဆောင်လို့ပြောရမယ်ဒေါက်ဆန်းစုကြည်ကိုတရားဝင်ဖိတ်ကြားမယ်ဆိုလို့ရှိရင်ဒါကတရုတ်အစိုးရနဲ့လက်ရှိမြန်မာအုပ်ချုပ်ရေးဘိုင်းနဲ့ဆက်ဆံရမှာကိုထိကိုက်နေကြရှိလား
အဲမရှိပါဘူးကျမကြည့်တာဒီလိုတရုတ်ကသူ့လုံလီလောက်ဟန်ကသူကဥမာအတိုက်ခံနေနဲ့ဆက်ဆံအောင်မယ်ဆိုတောင်မှသူကအစိုးရကိုအရင်ခွင့်တောင်းမှာပါအယူအစိုးရကိုအရင်ခွင့်မတောင်းတော့တိုင်မယ်မှာပါသူတို့အနေနဲ့ဒါအတိုက်ခံကိုဖိတ်ချနေဆိုတာအစိုးရကိုတိုင်းကအဲ green light ပြလိုက်မီးစိမ်းပြလိုက်လို့ဖိတ်ကြတာဖြစ်နိုင်ပါတယ
်တရုတ်နိုင်ငံအနေနဲ့မြန်မာတိုက်ခံလှရှားသူတွေနဲ့ထိစပ်လာတဲ့ကိစ္စမှာတရုတ်နိုင်ငံရဲ့စီးပွားရေးအကျိုးကိစ္စအပြင်မြန်မာနိုင်ငံဟာအနောက်နိုင်ငံတွေနဲ့အရင်ကထက်ပိုပြီးတော့နီးနီးကပ်ကပ်ဆက်ဆံလာတဲ့အပေါ်ဟန်ချက်ယူလို့ရတဲ့သဘောလည်းဖြစ်လိမ့်မယ်လို့ဒေါက်တာရေမျိုးသိန်းကယူဆပါတယ
်အမေရိကန်နဲ့အနောက်နိုင်ငံတွေကမြန်မာနိုင်ငံလေးကိုနိုင်ငံရေးရာရောစီးပွားရေးရာရောတော့ထိုးဝင်လာတဲ့အနေအထားတွေကိုတရုတ်နိုင်ငံဘက်ကလည်းပြန်ပြီးထိန်းချုပ်ရတဲ့အနေအထားတွေရှိတယ်လို့ကျွန်တော်ကမြင်တယ်ဗျ
လက်ရှိမြန်မာနိုင်ငံရဲ့အပြောင်းအလဲမှာဒေါက်ဆန်းစုကြည်ရဲ့အခန်းကဏ္ဍကိုတရုတ်နိုင်ငံအနေနဲ့ဖယ်ထားလို့မရဘူးဆိုတာကိုတရုတ်နိုင်ငံဘက်ကသဘောပေါက်နေပြီလို့လည်းအခုချိန်ဒီမှာသုံးသပ်မှုတွေကရှိပါတယ်ဒါပေမဲ့လို့လေတရုတ်အနေနဲ့မြန်မာနိုင်ငံပေါ်မူဝါဒပြောင်းလာပြီလားဆိုတာကိုတော့ပြောဖို့တော့အတော်စောသေးတယ်လို့ဒေါက်တာရေမျိုးသိန်းကယူဆပါတယ်ခင်ဗျာ